ကုန်းလမ်းရေလမ်းပါဝင်တဲ့တရုတ်ရဲ့အဆင့်မြင့်ခေတ်သစ်ပိုးလမ်းမကြီးစီမံကိန်းအကြောင်းပွဲထုတ်မဲ့ Belt and Road Forum ဆွေးနွေးပွဲကိုအမေရိကန်ကတက်ရောက်မယ်လို့တောက်ကြနေမှာကြေညာပါတယ်တရုတ်ရဲ့အကျိုးကိုရှေ့ရှုထားတယ်လို့သုံးသက်သူတွေမြင်နေကြတဲ့ခေတ်သစ်ပိုးလမ်းမကြီးစီမံကိန်းမှာအမေရိကန်ပါဝင်လာတဲ့အတွက်အမေရိကန်အစိုးရရဲ့သဘောထားတွေကိုပို့ပြီးထုတ်ဖော်ပြောဆိုနိုင်မှာပါလား VOA သတင်းနောက် VI နဲ့ Cyber Radio ရဲ့သတင်းလွှာကိုမတ်စုမြတ်မုံကတင်ပြမှာဖြစ်ပါတယ
်တရုတ်နိုင်ငံဘေကျင်းမြို့တော်မှာမေလ14ရက်နဲ့15ရက်နေ့တွေမှာကျင်းပမယ် Belt and Road Forum ထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်နိုင်ငံအကြီးအကဲ30နီးပါးတက်ရောက်ဖို့ရှိပါတယ်အမေရိကန်ကလည်းအိမ်မြူတော်အကြံပေးမက်ပွန်တေကဥဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဆေးလွတ်မယ်လို့တောက်ကြနေကပဲကြေညာခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားရရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုကိုထုတ်ပြန်အသိပေးခဲ့တဲ့တစ်ချိန်တည်းမှာတရုတ်ရဲ့အကြီးအကျယ်ဆုံးတန်တမာဆက်ဆံရေးအင်အားပြတဲ့ပွဲမှာအမေရိကန်ကလည်းပါဝင်မယ်လို့ပြောကြားခဲ့တာပါ။တရုတ်နိုင်ငံကနေအာရှအရှေ့အလယ်ပိုင်းအာဖရိကနဲ့ဥရောပကိုကုန်းလမ်းရေလမ်းတို့နဲ့ဆက်သွယ်မဲ့ခေတ်သစ်ပိုးလမ်းမကြီးသူတို့အခေါ် One Belt One Road ကမ္ဘာလမ်းကြီးကြောင့်ဒီကမ္ဘာလုံးအတွက်ကုန်သွယ်ရေးအကျိုးအမြတ်တွေရရှိမယ်လို့တရုတ်နိုင်ငံကပြောနေပါဗျ။ဒါပေမဲ့တရုတ်တို့ရဲ့အစီအစဉ်ကပွင့်လင်းမြင်သာမှုမရှိဘူးလို့လေလာသူတွေကပြောကြပါဗျ။အထူးသဖြင့်အမေရိကန်လိုဖွံ့ဖြိုးတိုးတက်ပြီးနိုင်ငံတွေအတွက်ဘလို့စီးပွားရေးအကျိုးအမြတ်တွေရမှာလဲဆိုတာကလည်းမရှင်းပါဘူး။တရုတ်တို့ရဲ့စီမံကိန်းဟာတရုတ်အကျိုးကိုသာရှေ့ရှုထားပြီးနိုင်ငံတကာအလဲမှာတရုတ်နိုင်ငံဟာအင်အားကြီးတဲ့နိုင်ငံဖြစ်တယ်ဆိုတာကိုပြသနိုင်ဖို့လုပ်တဲ့စီမံကိန်းဖြစ်တယ်လို့ China's Asian DreamEmpire Building Along the New Silk Road ဆိုတဲ့စာအုပ်ကိုရေးသားသူ Tom Miller ကသုံးသပ်ထားပါတယ်။အရင်ပိုးလမ်းမကြီးကြောင့်လွန်ခဲ့တဲ့နှစ်ပေါင်းရာနဲ့ချီတဲ့ကဥရောပအထိတရုတ်ကုန်ပစ္စည်းတွေကိုကုန်သွယ်နိုင်ခဲ့တယ်လို့မျိုးအခုကုန်းလမ်းတွေမကရေလမ်းပါပါဝင်လာတဲ့ One Belt One Road ခေတ်သစ်ပိုးလမ်းမကြီးကြောင့်တရုတ်တို့ရဲ့ကုန်သွယ်စီးပွားရေးလုပ်ငန်းတွေကိုပြန်လည်ထိုးဖောက်နိုင်မယ်လို့တရုတ်ခေါင်းဆောင်တွေကတရုတ်ပြည်သူတွေကိုပြောနေပါတယ်။နိုင်ငံတကာမှလည်းဒီစီမံကိန်းမှပူးပေါင်းပါဝင်နေတဲ့နိုင်ငံတွေအနေနဲ့အရှုံးမရှိစေရဘူးဆိုပြီးဆွဲဆောင်နေပါတယ်ဒါပေမဲ့ဒီစီမံကိန်းအပေါ်တန်တရားရှိနေကြတဲ့နိုင်ငံတွေလည်းအများအပြားရှိနေတယ်လို့ Reuters သတင်းဌာနသတင်းတောက် Ben Blanchard ကပြောပါတယ
် Western countries look at it and say well actually we don't really know what this is about China's given very few details
အနောက်နိုင်ငံတွေကဒီစီမံကိန်းနဲ့ပတ်သက်လို့ဘာမှသိသေးချာချာမသိဘူးလို့ပြောကြပါတယ်တရုတ်ကအစိမ့်စိမ့်ဘာမှမပြောထားပါဘူးဒီစီမံကိန်းဟာတရုတ်နိုင်ငံအကျိုးအတွက်ပဲဖြစ်တယ်ကမ္ဘာကိုတရုတ်ကလွှမ်းမိုးဖို့ကြိုးစားတဲ့စီမံကိန်းဖြစ်တယ်လို့တချို့ကလည်းယုံကြည်နေကြပါတယ်ဒီဆွဆွဲမှုတွေအလုံးကိုတရုတ်ကတော့ခိုင်ခိုင်မာမာငြင်းဆန်နေပါတယ်သူတို့ရည်ရွယ်ချက်အပေါ်နားလည်မှုလွဲနေတာသာဖြစ်တယ်လို့တရုတ်ကပြောနေပါတယ
်ဒါကြောင့်တင်းငွေတွေနေနဲ့တင်းလာတွေနေကြရင်နိုင်ငံပေါင်း29နိုင်ငံကခေါင်းဆောင်တွေအပြင်တချို့နိုင်ငံတွေကအစိုးရကိုယ်စားလှယ်တွေတက်ရောက်ကြမယ်Belt and Road Forum ကနေအမြင်ပိုရှင်းအောင်ရှင်းပြနိုင်မယ်လို့တရုတ်တို့ကမျှော်လင့်နေပါတယ်။ကုန်းလမ်းကနေဆက်သွယ်မဲ့ One Belt, ရေလမ်းကနေဆက်သွယ်မဲ့ One Road စီမံကိန်းနဲ့ပတ်သက်လို့ပထဝီနိုင်ငံရေးအရာလဲအကျိုးသက်ရောက်မှုတွေရှိလာနိုင်ပါတယ်။ဒီလမ်းကြောင်းပေါ်မှာရှိနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတော်တော်များများကတော့တရုတ်ရဲ့ယင်းနှိမ့်မြုံနှံမှုတွေအခြေခံအဆောက်အုံတွေဖွံ့ဖြိုးရေးလုပ်ငန်းတွေရရှိဖို့အတော်ကိုကြိုးစိုးစိတ်အားတန်းနေကြပါတယ်။အခုလိုဖွံ့ဖြိုးဆဲနိုင်ငံတွေကိုမက်လုံးပေးပြီးဆွဲဆောင်နေတဲ့တစ်ချိန်တည်းမှာအမေရိကန်လိုဖွံ့ဖြိုးပြီးနိုင်ငံတွေနဲ့လည်းတက်တက်ကြွကြွအပြည့်အစုံဆွေးနွေးရှင်းပြမှုတွေလုပ်ဖို့လိုအပ်တယ်လို့ဘေကျင်းအခြေဆိုင်စင်ဂွာကာနီဂီစင်တာဖော်ဂလိုဘယ်ပေါ်လစီကညွှန်ကြားရေးမှူးပေါ်လ်ဟန်လီက VOA ကိုပြောပါရယ်လွန်ခဲ့တဲ့နှစ်နှစ်တုန်းကအာရှအခြေခံအဆောက်အုံယင်းနှိမ့်မြုံနှံမှုဘဏ် AIIB တည်ထောင်ပွဲကိုအိုဘားမားအစိုးရကမတက်ခဲ့ပါဘူး AIIB ဘဏ်အဖွဲ့ဝင်နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်အခုထရမ့်အစိုးရကတော့တရုတ်နဲ့ချင်းကပ်ဆက်ဆံဖို့လိုတယ်လို့အမြင်ရှိပုံရတယ်လို့လည်းသူကဆိုပါတယ်ဒီဖိုရမ်မှာအမေရိကန်ဂျာမနီနဲ့ဗြိတိန်တို့ကအစိုးရကိုယ်စားလှယ်တွေတက်ရောက်ကြမှာမို့ဆွေးနွေးမှုတွေပွင့်လင်းမြင်သာမှုရှိမယ်လို့မျှော်လင့်နေကြပါတယ်ဒါပေမဲ့လူ့အခွင့်အရေးနဲ့ပတ်သက်လို့ဝေဖန်ခံနေရတဲ့ခေါင်းဆောင်တွေပါဝင်နေတဲ့အပေါ်စိုးရိမ်မှုတွေလည်းရှိနေကြတယ်လို့ Reuters သတင်းတောက် Ben Blanchard ကပြောပါတယ်
Some of the diplomats have expressed concern in private about the high prominence given to some leaders from countries with
Russia the Vladimir Putin, Philippines the Rodrigo Duterte တို့အပါအဝင်လူခွင်းနဲ့ပတ်သက်ပြီးတော့အားနည်းတဲ့ခေါင်းဆောင်တွေကဒီဆွေးနွေးပွဲမှာထိတ်တန့်နေရပေးထားတဲ့ကိစ္စနဲ့ပတ်သက်ပြီးစိုးရိမ်တယ်ဆိုတာတရုတ်တို့ရဲ့အစားပြုစီမံကိန်းကိုစောင့်ကြည့်နေခဲ့တဲ့အနောက်နိုင်ငံတချို့ရဲ့တန်တမန်တွေကတူတူတတိပြောနေကြပါတယ်
တရုတ်တို့ကဒေါ်လာဘီလီယံရာနဲ့ချီအကုန်ခံပြီးရင်းနှီးထားတဲ့ One Belt One Road စီမံကိန်းကိုပွဲထုတ်ရှင်းပြမဲ့ဒီဆွေးနွေးပွဲမှာတက်ရောက်လာတဲ့နိုင်ငံတွေရဲ့အမြင်ဘယ်လောက်တင်ပြခွင့်ရမလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်။တရုတ်တို့အတွက်ကတော့စီးပွားရေးအရာအသာစီးရလေ ပထဝီနိုင်ငံရေးတက်ရောက်မှုတွေပိုရှိလေဖြစ်တာမို့တရုတ်အတွက်ကနှစ်ထပ်ကွန်းအကျိုးရှိတာဖြစ်တယ်လို့တရုတ်ရေးရလေလာသူစာရေးဆရာတော်မီလာကပြောပါရရှင်။